ဒီအခမ်းအနားမှာဆုရရှိကြတဲ့နိုင်ငံတကာကအမျိုးသမီးတွေကိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးလောကမှာထင်ရှားကျော်ကြားတဲ့အမျိုးသမီးလွှတ်တော်အမတ်တွေကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးတွေကိုယ်တိုင်ဂုဏ်ပြုဆုပေးအပ်ချီးမြှင့်ခဲ့ကြပါတယ်မြန်မာအမျိုးသမီးတွေအတွက်ဂုဏ်ပြုဆုကိုအမေရိကန်သမ္မတကတော်လော်ရာဘုရှ်ကိုယ်တိုင်ပေးအပ်ခင်မှာဒေါက်ဆန်းစုကြည်အကြောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုခွေကိုပြသခဲ့ပါတယ
်
အဲ့ဒါပြီးတဲ့နောက်သမ္မတကတော်လော်ရာဘုရှ်မိကိုပြောကြားတဲ့အထဲမှာတော့မြန်မာပြည်လွတ်မြောက်ရေးအတွက်တိုက်ပွဲဝင်နေကြသူတွေထဲမှာဒေါက်ဆန်းစုကြည်လိုရဲရင်နဲ့မြန်မာအမျိုးသမီးအမြောက်များရှိတယ်ဆိုတဲ့အကြောင်းအခုလိုပြောကြားခဲ့ပါတယ
်။ Aung San Suu Kyi is not alone in her vision. We recognize women like Suu Kyi Nwe.A labor activist jailed for
ဒေါက်ဆန်းစုကြည်လိုရဲရဲရင်တိုက်ပွဲဝင်နေတဲ့မြန်မာအမျိုးသမီးတွေကတော့အတင်းအရမလှုပ်အားပေးစေခိုင်းမှုပပျောက်ဖို့အတွက်တိုက်ပွဲဝင်ခဲ့သူတဦးဖြစ်ပြီးစက်တင်ဘာရွှေဘာရောင်တော်လှန်ရေးမှာပါဝင်ခဲ့တဲ့အတွက်အကျဉ်းချနေသူမဆုစုနွေစစ်အစိုးရကနေလိုက်လံဖမ်းဆီးနေတဲ့အတွက်ရင်ဝင်ပိုက်ကလေးကိုခွဲခွာပြီးတော့တင်းရှောင်းနေရတဲ့88မျိုးဆက်ကျောင်းသူမနီလာသိန်းတို့ဖြစ်ပြီးတော့ကျမတို့အနေနဲ့အခုလိုကို့အတန်ကို့ဖော်ထုတ်ကြသူတွေနဲ့တသားတည်းရက်တည်နေပါတယ်
စုကိုကိုစားလက်ခံရယူခဲ့တဲ့ရှမ်းအမျိုးသမီးကောင်းဆောင်နန်းချန်တောင်ကတော့အခုလိုဂုံပြူးစုချင်းမြင့်တာဟာမြန်မာနိုင်ငံကစစ်အုပ်ချုပ်ရေးစနစ်အပေါ်နိုင်ငံတကာရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြလိုက်တာဖြစ်တယ်လို့အခမ်းအနားတက်ရောက်လာကြတဲ့နိုင်ငံတကာသံအမတ်တွေနဲ့အမေရိကန်နိုင်ငံရေးလောကမှာဩဇာအာဏာကြီးမားသူတွေကိုပြောခဲ့ပါတယ
် Now it is a very crucial time. Next month the military regime will stage a sham referendum in which they will force people to vote yes.
စစ်အစိုးရကမေလမှာကျင်းပတော့မယ်လူမှုဆန္ဒခံယူပွဲမှာထောက်ခံမဲ့ပေးဖို့အတွက်ဖိအားပေးနေပြီမယ်ပြည်သူတွေဘက်ကတော့ကန့်ကွက်မဲ့ပေးမှာဖြစ်တယ်လို့ပုံဝင်နေနေပြောထားပြီးပါပြီအခုပေးအပ်တဲ့ဂုံပြုစုကလည်းနိုင်ငံတကာအတိုင်းအဝိုင်းကနေမြန်မာနိုင်ငံကစစ်အုပ်ချုပ်ရေးစနစ်ကိုဆန့်ကျင်တဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်ဆက်လက်ပြီးတော့လေမြန်မာပြည်ဒီမိုကရေစီရရှိဖို့အတွက်ထောက်ခံကူညီကြပါ
Victor Voices အဖွဲ့အနေနဲ့နိုင်ငံတကာကထူးချွန်ပြောင်မြောက်တဲ့အမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုဆုတွေကိုထိုက်တိုက်ထန်ထန်ပေးအပ်ချီးမြှင့်လေးရှိပါတယ်။ဒီအဖွဲ့မှာဥဆောင်ပါဝင်နေတဲ့အမျိုးသမီးတွေကိုယ်တိုင်လည်းအမေရိကန်နိုင်ငံရေးနဲ့စီးပွားရေးလောကတွေမှာထင်ရှားကျော်ကြားနေကြသူတွေဖြစ်ပါတယ်။ဒီနေ့အခမ်းအနားမှာအဖွဲ့မိကွန်းပြောခဲ့တဲ့အဖွဲ့ရဲ့ဂုဏ်ထူးဆောင်အဖွဲ့ဝင်လည်းဖြစ်ပြီးတော့ဒီမိုကရက်ပါတီရဲ့သမ္မတရောင်းအဖြစ်အရွေးခံဖို့ရှင်ပြိုင်နေတဲ့နယူးယောက်ပြည်နယ်ရဲ့အထက်လွှတ်တော်အမတ် Hillary Clinton ကလည်းစုချင်းညှိခံရတဲ့အမျိုးသမီးတွေရဲ့တတိနဲ့ထူးချွန်မှုတွေကိုသူ့အနေနဲ့လေးစားဂုဏ်ယူမိတဲ့အကြောင်းနဲ့သူတို့အားလုံးဟာနိုင်ငံတကာအမျိုးသမီးထုလှုပ်ရှားမှုကိုကိုးစားပြုနေကြသူတွေဖြစ်တယ်လို့အခုလိုပြောပါတယ
် They are leading us toward that brighter future.A future in which the voices of women are heard and their talents and contributions
ဒီအမျိုးသမီးတွေဟာကျမတို့အနာဂတ်တောက်ပအောင်ဥဆောင်ပေးကြမယ်သူတွေပါပြီးတော့အားလုံးကလေးစားအတိအမှတ်ပြုလာရမယ်အမျိုးသမီးတွေရဲ့တက်တည်နဲ့စွမ်းဆောင်မှုတွေကိုတက်တည်ပြနိုင်တဲ့သူတွေပါ
မြန်မာအမျိုးသမီးတွေနဲ့အတူစုရရှိတဲ့သူတွေကတော့ RS စော်ပွားများနိုင်ငံကပထမဦးဆုံးစီးပွားရေးနဲ့စီမံကိန်းရေးရာအမျိုးသမီးဝင်ကြီးရှင်ဟာအယ်ကွာဇမီကင်ညာနိုင်ငံကမိကလေးတွေကိုအစိမ့်ပြင်ကြတင် जा ခွင့်ရအောင်ဥဆောင်တိုက်ပွဲဝင်နေပြီးကိုရိုင်လဲပါရဂူဘွဲရအောင်စူးစမ်းနေတဲ့ကကီညာအန်တိုင်နာအာဂျင်တီးနားနိုင်ငံကအစိုးရအာဏာပိုင်တွေရဲ့ဥပဒေမဲ့လုပ်ရက်တွေကိုစောင့်ကြည့်ပြီးတော့တတိရှိရှိထုတ်ဖော်ပြောဆိုနေသူလော်ရာအလိုနိုနဲ့ပြင်သစ်နိုင်ငံကအမျိုးသမီးသတင်းတောက်မာရီယန်ဖောတို့ဖြစ်ပါတယ်။ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးတွေဖြစ်တဲ့အန်ဂျယ်လီနာဂျိုလီနဲ့ဂလိုရီယာရူဘန်တို့လည်းတက်ရောက်ပြီးတော့ဆုချီးမြှင့်ခဲ့ကြပါတယ်။ဒီအခမ်းအနားကိုဝါရှင်တန် DC ကကနေဒီအထိမ်းအမတ်ခမ်းမဆောင်ကြီးမှကျင်းပခဲ့ပြီးတော့အမေရိကန်နိုင်ငံသားရေးဌာနကလက်ထောက်နိုင်ငံသားရေးဝန်ကြီးအချို့နဲ့နိုင်ငံတကာတန်ရာရှိတွေအပါအဝင်အပရိသတ်စုစုပေါင်း900ကျော်တက်ရောက်ခဲ့ပါတယ်ရှင်။